Yakhaing Bine Rega, Shimune. Now Chimbine, Blawa Munerima, a Pieto Cantayare, Internet Setu Mugu, Piamiroma Pumbebu, Lumu Puezi, Diane, Abuega, Dikini, Downsolai Bari. Dabi, Eddie Tidarima, Internet Bacon, Laya Bide, Now Baima, Yinsain Taiwerega, Bobido Miala, the Lu, Luque, Chopa Murile, Bobido Dolare, Lu, Biobari. View him the Mavaya, the Nina, Nango Inga, Setu, Mimian Bido, Dream Bebu Tabarishi.
ဟုတ်ကဲ့ပါရခိုင်နဲ့ချင်းပြည်နယ်တွေအတွင်းတိုက်ပွဲဖြစ်ပွားရာဒေသတွေမှာအင်တာနက်ဖြတ်တောက်ခံရပြီးနောက်မှာလူကူရေချိုးပေါင်းမှုတွေတိုးလာနေတာကြောင့်ပြန်လည်ဖွဲ့ပေးဖို့အခုလိုတောင်းဆိုတာဖြစ်ကြောင်းရခိုင်လူမှုဖွဲ့စည်းတွေရဲ့ပြောခွင့်ရဝန်လက်ဖောင်ဒေးရှင်းရဲ့တရိုက်တာခိုင်ကောင်းဆန်ကပြောပါတယ်။လက်ရှိရခိုင်ပြည်မှာအင်တာနက်ပိတ်ဆို့မှုရောက်လူတွေရဲ့ဘဝလုံခြ မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အီတို့တနစ်ကျော်တိုက်ပွဲပြင်းတာဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ပူရီတောင်မောင်တော်ရတိတ်တောင်ပုံနေကျွန်းကြောက်တော်မင်းပြမြေပုံမြောက်မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တို့ကိုနှစ်ဆယ့်ခုခုနှစ်စွန်လ၂၀ရက်နေ့ကစတင်ပြီးဆက်တဲ့ရေဝန်ကြီးဌာနကအင်တာနက်လိုင်းအသုံးပြုမှုပထမကြိမ်ဖြတ်တောက်ခဲ့ပါတယ် ဒီထဲပူရီတောင်မောင်တော်ရတိတ်တောင်နဲ့မြေပုံမြို့နယ်တို့မှာစက်တင်ဘာ၁ရက်နေ့ကအင်တာနက်လိုင်းပြန်လည်ဖွင့်လှစ်ပေးပေမဲ့ဖေဖော်ဝါရီလ၃ရက်နေ့မှာဒုတိယကြိမ်ပြန်ပြီးပိတ်ပစ်ခဲ့တာဖြစ်ပါတယ်။အခုလိုအင်တာနက်ပိတ်ပင်ခံရပြီးမှတိုက်ပွဲတွေပိုပြင်းထန်လာတယ်လို့လူခွေရေချိုးပွားမှုတွေကလည်းပုံများလာတယ်လို့ခိုင်ကောင်းဆန်ကပြောပါတယ်။အင်တာနက်ဖြတ်သွင်းပြီးတဲ့နောက်ပိုင်းမှာ လောက်ထိဖြစ်လာနေတာပါရခိုင်ပြည်နယ်ရှင်းမြုပ်နယ်နဲ့ချင်းပြည်နယ်ပလောင်ဝမြို့မှာအင်တာနက်ဖျက်ဆောက်တာနဲ့ပတ်သက်ပြီးအရဖွဲ့ဖွဲ့စည်းတွေကန့်ကွက်နေတဲ့ပုံမှာသဘောထားသိရှိဖို့ဆက်တွယ်ရေးဝန်ကြီးဌာနကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးရခိုင်ပြည်နယ်အစိုးရဘက်ပြောခွင့်ရစီပင်တာယာရေးဝန်ကြီးဦးဝင်းမြင့်ကတော့ပြည်နယ်အစိုးရအနေနဲ့ဝင်ရောက်ပြောပိုင်ခွင့်မရှိဘူးလို့ပြောပါတယ်
ကျွန်တော်တို့ပြည်နယ်အစိုးရအနေနဲ့လည်း internet ဖြတ်တောက်စင်ဖြတ်တောက်စင်တော့မှပြောလို့မရဘူးဆိုတော့ဝင်ရောက်ပြီးတော့ပြောပိုင်ခွင့်ကျွန်တော်မရှိတဲ့အခါကျတော့အကျိုးအရခက်တဲ့ internet line ပြန်ဖွင့်ပေးပါဒီပေါ်မှာတော့ကျွန်တော်တို့ကတော့တဘောသားပြီးပေါ်တော့ခက်တဲ့
စီရင်သိမှမှုဖြစ်ပေါ်နေတဲ့ဒေတာအတွင်း internet line ဖြတ်တောက်မှုဟာဒေတာအတွင်းအခြေအနေကိုပိုပြီးဆိုးလာစေတယ်လို့ရတိတော်မြို့နယ်လူမှုကူညီရေးဖွဲ့ဝင်ကိုဘက်ကာကပြောပါတယ
်ဒီနာနဲ့ပြန်ချတော့အဖက်ဖက်ကပိုပြီးဆိုးသွားတယ်စစ်တပ်ဖက်ကဝင်ပို့ပြီးတော့အလုံးလုံးလို့ရအောင်အမောင်ချထားရတယ်ပို့ပြီးတော့တူသွားတယ်ကျွန်တော်တို့အခုစိုက်ပွဲရအများကြီးပို့ပို့ပြီးတော့ဖြစ်လာတယ်လေအဲဒီမှာမလိုလားတဲ့ပြဿနာရှိလာမယ်လူအခွင့်အရေးချောပေါက်တာရှိလာမယ်တကယ်အမောင်ချထားလို့ဖြစ်ပါဘူး
လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားစိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ပဋိပက္ခဖြစ်စဉ်တွင်ရခိုင်ပြည်နယ်မှာစစ်ရှောင်ဥယေ1000ကျော်တိုးလာနေတယ်လို့ချင်းပြည်နယ်ပလတ်ဝါမြို့နယ်မှာလည်းစစ်ရှောင်ဥယေ4000လောက်ရှိနေပါတယ်ဒီစစ်ရှောင်တွေကိုအကူအညီပေးဆောင်ဖို့တရင်အချက်လက်မရရှိတာကြောင့်အကူအညီပေးရေးမှာခက်တွေ့နေတယ်လို့လည်းလူမှုအဖွဲ့အစည်းတွေကပြောပါတယ်စစ်ရေးပဋိပက္ခဒေသတွေမှာအင်တာနက်ဖျက်ဆောက်ယူနဲ့ငင်းချမ်းရေးဖော်ဆောင်လို့မရကြောင်းအစိုးရနဲ့ရခိုင်လက်နက်ကိုင်အေတို့ကြားစကပွိုင်းဖော်ဆောင်ပြီးငင်းချမ်းရေးတည်ဆောက်ရမှာဖြစ်တယ်လို့လူခွေရေးချိုးပေါင်းမှုတွေကိုရပ်တန့်ကြဖို့ရခိုင်လူမှုအဖွဲ့အစည်းတွေပါဝင်ကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်အရပ်ဖွဲ့အဖွဲ့အစည်း105ဖွဲ့ကနေတောင်းဆိုထားပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံနဲ့ပြန်ပြီးတော့မှစီးရဲတက်မာနေတဲ့စစ်တပ်တို့ကြားမှာညီညာရေးဆွေးနွေးကြမယ့်အခြေအနေအကြောင်းသတင်းကိုတင်ပြပေးချင်ပါတယ်။ဒီရက်ပိုင်းနေအတွင်းမှာပဲစီးရဲတက်မာမှုတွေရှိလာနေတဲ့မြမတက်မတော်နဲ့ကရင်မျိုးသားစီယုံ KNU တို့ကြားမှာတော့တပ်ပိုင်းဆိုင်ရာဆွေးနွေးပွဲတစ်ရက်ကိုလာမယ့်ဗုဒ္ဓဖူးနေ့မှာကျင်းပဖို့ရှိနေပါတယ်။ဒီဆွေးနွေးပွဲကတော့ကြန့်ကြာနေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပြစ်ခတ်ရဲစေးရေး MCA စာချုပ်ပါအချက်တွေကိုဆွေးနွေးအကောင်အထည်ဖော်ဖို့ဖြစ်ပါတယ်။ပြီးတော့ဒီခုလက်တလောဖြစ်နေတဲ့စီးရဲတင်မာမှုတွေကိုလည်းရှော့ချနိုင်မှုရည်ရွယ်ထားပါတယ်။သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ညီကြိုင်းလုပ်ငန်းစဉ်တွေပြန်လည်စတင်ဖို့အတွက်စိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအကြားညှိနှိုင်းဆောင်ရွက်နေချိန်မှာပဲ Tamron နဲ့ KNU အကြားမှာစီးရီးတင်းမာမှုတွေရှိလာနေတာပါပြီးခဲ့တဲ့လကုံပိုင်းကတော့ဖာပွန် KI အတွင်း KNU ကမိုင်းဆွဲတိုက်ခိုက်တာကြောင့်တရင်မှုတူကြဆုံးခဲ့တယ်လို့ Tamron ဘက်ကသတင်းထုတ်ပြန်တယ်လို့ဒီအပိုင်းအတွင်းမှာ Tamron ဘက်ကဖာပွန် KI အတွင်းကကြေးရွာတချို့ကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ကြောင်း KNU ကသတင်းထုတ်ပြန်တာတွေရှိပါတယ်ဒီလိုတင်းမာနေချိန်မှာနှစ်ဖက်တပ်တွေကြားတွဲဆုံဆွေးနွေးဖို့ရှိနေကြောင်း KNU ရဲ့အထွေထွေအတွင်းမှုဘရိုစောထာတို့မှုကပြောပါတယ
် NCA ရဲ့ခံစုံခံလေးကိစ္စကအဲဒီခံစုံခံလေးကိုကျွန်တော်တို့ဘယ်လိုအခြေခံချပြီးတော့ဆွေးနွေးရမလဲအမှားဒါတွေကလက်မှတ်ထိုးပြီး14ရက်အတွင်းမှာလောက်မယ်ကိစ္စလေဒါပေမဲ့အခုပါကျွန်တော်တို့ဒါဆွေးနွေးဖို့အတွက် process ဆွေးနွေးရအဆင့်မရှိဘူးလေ
တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ရဲ့အခန်း3ဟာထိတ်တိတ်ရင်ဆိုင်မှုတွေရှောင်ရှားနိုင်ရေးအတွက်တပ်တွေနေရာချထားရေးတပ်ဖွဲ့ဝင်တွေလွတ်လပ်စွာသွားလာနိုင်ရေးအရသားတွေအပေါ်အကာအကွယ်ပေးရေးနဲ့အကူအညီပေးရေးအခန်း4မှာတော့တိုက်ခိုက်မှုရစဲရေးဆိုင်ရာစီမံစည်းကမ်းစစ်ဘက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးနဲ့ဆက်ဆံရေးရုံးတွေဖွင့်လှစ်ရေးတို့ပါဝင်တာဖြစ်ပါတယ်ဒီချက်တွေတိတိကျကျမတတ်မှတ်နိုင်တာကြောင့် Tamron နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကြားမှာမကြာခဏစစ်ရေးအရာထိတွေ့မှုတွေဖြစ်ရတာလို့သုံးသပ်တာတွေလည်းရှိနေပါတယ်။ဒီရက်ပိုင်းအတွင်းဖာပွန် KI အတွင်းကရွာတချို့ကို Tamron ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ဒေသခံရွာသားတွေယာနဲ့ချီပြီးတိတ်ဆောင်နေရတယ်လို့လည်းဘဒိုစောထာတို့မူကပြောပါတယ
်။ရချားဆိုတော့မျိုးလေးရတော့ဖြစ်နေတာလို့ကဲတဲ့သုံးလေးလောက်ရှိပါတော့။သူတို့လူစိတ်နဲ့ထိုင်နေတဲ့ကြီးနဲ့ရှောက်ပြစ်တယ်လေအဲ့လိုမျိုးအော်ရွာသားတွေလည်းပြေးကြ IDP စစ်တပ်ပြန်ဖြစ်တာပေါ့ဗျာ
လက်ရှိစီးရေးနဲ့ဆွေးနွေးပွဲအခြေအနေကိုမေးမြန်းနိုင်ဖို့တမ်ရော်ဒရင်းမန်ပြန်ကြားရေးအဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကရင်ပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီအဖွဲ့ဝင်တဦးကတော့အခုလိုပြည်ပခန့်တွေဖြစ်ပွားရတာဟာ NCA စာချုပ်ပါအချက်လက်တွေကိုအတိအကျအကောင့်ထဲမဖော်နိုင်သေးတာကြောင့်လို့ယူဆကြောင်းအခုလိုပြောပါတယ
်ရှင်းပြဆိုင်ရာခေါင်းဆောင်တွေထပ်ပြီးတော့ညှိနှိုင်းမှအစီအပြေမယ်လို့ဒီလိုပဲဟိုရုပ်ကြည့်တယ်ပေါ့နော် NCA ချမှတ်တဲ့နင်းလန်းကိုသူလည်းတိကျအောင်လိုက်နဲ့ကိုအောင်တိကျအောင်လိုက်အဲအဲ့ဒါကိုလိုက်လံချင်အပြင်တော့ဒါမလို့လားအဲ့ဒါပြဿနာတွေမရှိဘူးလို့ဒီလိုပဲသုံးတာပေါ့နော်တွေ့ရင်တော့အရှင်ပြင်နိုင်ဖို့ရှိတယ်သူသူချင်းကြင်နေယူပေါ့နော
်စီးရီးတင်းမာမှုတွေဟာပဲခူးတိုင်းဒေသကြီးဘက်မှာလည်းဖြစ်ပေါ်လာတာတွေရှိနေပြီးပြီးခဲ့တဲ့ဒီဇင်ဘာနဲ့ဇန်နဝါရီလပိုင်းတွေကတော့တောင်ပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေနဲ့ KNU ကြားဆွေးနွေးတာတွေရှိခဲ့ပါတယ်လာမဲ့ဆွေးနွေးပွဲမှာတော့တက်မရော်ညှိနှိုင်းရေးအဖွဲ့ကဒုတိယဗိုလ်ချုပ်ကြီးရာပြည်ဦးဆောင်တဲ့အဖွဲ့နဲ့ KNU ဘက်ကဒုဥက္ကဋ္ဌဘရိုစောခွေတူဝင်ခေါင်းဆောင်တဲ့အဖွဲ့ဆွေးနွေးကြမှာဖြစ်ပါတယ်အစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနဒုဥက္ကဋ္ဌပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးနဲ့ဒုတိယဗိုလ်ချုပ်ကြီးရာပြည်တို့ဦးဆောင်တဲ့အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်အဖွဲ့ဟာNCA စာချုပ်ပါအခန်း346တို့ကိုဒီလ16ရက်နေ့ကနေစပြီး3ရက်ကြာဆွေးနွေးနေပါတယ်